သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောရရှိမြတ်မြ United States တွင်တရားရုံးမှမှုတစ်ခုကကမ္ဘာလုံးဆိုင်ရာဆွေးနွေးညှဉ်းပန်းမှုကိုဖြစ်စေခဲ့ပြီးအဲ့ဒါကတော့ကျန်းမာရေးအလုပ်များကိုဆက်လက်လုပ်ကိုင်လိုပါကကျန်းမာရေးဝန်ထမ်းများအားကိုဗစ်ကာဝေးဆေးထိုးရန်တောင်းဆိုနိုင်မှုပင်ဖြစ်ပါれ။လူအများလက်ခံရမည်ဟုသောဖိအားပေးမှုသည်အစိုးရကလူတွေကိုထိမ့်ချုပ်ရန်ကူးစက်ရောဂါကိုအသုံးပြုနေခြင်းရှိမရှိနှင့်ပတ်သက်လို့ပူးပေါင်းကြံစည်မှု theory များကိုဖြစ်ပေါ်စေပါれ။ကူးစက်ရောဂါဖြစ်ပွားနေစဉ်အတွင်းကဘာလုံးဆိုင်ရာဆွေးနွေးညှဉ်းပန်းမှုသည်အလုပ်ရှင်များအနေဖြင့်သူတို့ဝန်ထမ်းများအားကာဝေးဆေးထိုးရန်အတင်းအကျပ်ပြုသင့်သလားဟုသည့်အလှည့်ပြောင်းသည့်တစ်ခုကိုတိုးမြင့်စေခဲ့ပါသည်။ American ပြည်ထောင်စုတွင် Texas ပြည်နယ်မှတရားသူကြီးတဦးကအလုပ်သမားတရားကျော်ရဲ့တရားစွဲဆိုမှုကိုပယ်ချခဲ့ပါသည်။ COVID-19 ကာဝေးဆေးကိုတောက်ပါသို့မဟုတ်သင်အလုပ်လက်မဲ့ဖြစ်သွားမည်ဆိုတာကြောင့်အလုသမားတွေကမျှတမှုမရှိတဲ့ရဇသံအဖြစ်ထုတ်ပေးတဲ့အတွက်ဟူစတင်ဆေးရုံကိုတရားစွဲဖို့ကြိုးစားခဲ့တာဖြစ်ပါတယ်။ထို့ဆုံးဖြတ်ချက်သည်ကမ္ဘာတစ်ဝန်းလုံးရှိအလုရှင်များအား၎င်းတို့ရဲ့ကျန်းမာရေးလုပ်သားများအားလုံးကိုကာဝယ်ဆေးကိုမဖြစ်မနေထိုးရန်အားပေးရရောက်လိမ့်မယ်လို့ဆိုပါတယ်။ Jennifer Bridges ကိုထောက်ခံသည့်သူနာပြုဆီယာမာများကသူမကိုချီးကျူးဂုဏ်ပြုကြပါတယ်။COVID-19 ကာဝယ်ဆေးကိုမတောက်တော့ကြောင့်သူမသည်6နှစ်ကျော်ကြာအလုပ်လုပ်ခဲ့တဲ့ Baytown Texas ဆေးရုံမှာအလုပ်ဆင်းပြီးမိနစ်အနည်းငယ်အတွင်းမှာအလုပ်မှဆိုင်းငံ့ခံခဲ့ရပါတယ်။သူမသည် Houston Methodist ဆေးရုံအားဝန်ထမ်းများကတရားစွဲဆိုမှုတွင်တရားစွဲသူတယောက်ဖြစ်ပါဝင်ခဲ့သူဖြစ်ပါတယ်။ Miss Bridges ပြောတာကတော့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းအရအပြည့်အဝထောက်ခံမှုမရရှိသေးသည့်ဆေးထိုးခြင်းအားငင်းပယ်ခြင်းကြောင့်သူမအလုံးမှဆုံးရှုံးခြင်းသည်မမျှတဟုပြောဆိုပါသည်
You shouldn't force anybody to do anything because just because we're not comfortable with that injection, we should have the right to our own views.
သင်သည်မြေသူဦးမြတစုံတစ်ခုလုံရန်အတင်းအကျပ်မပြုတ်လို့ရပါဘူး။ကျမတို့အတွက်ထိုးဆေးထိုးခြင်းကအဆင်မပြေပါဘူး။ဒါကြောင့်ကျမတို့ကိုယ်ပိုင်အမြင်နဲ့ကိုယ်ခန္ဓာကိုယ်ပိုင်ခွင့်ရှိသင့်ပါတယ်။ဒါက mRNA တစ်ခုဖြစ်ပါတယ်။ကျမတို့တစ်ခါမှမသုံးဘူးပါဘူး။ဒါကဘာဖြစ်နိုင်လဲဆိုတာမသိတဲ့အတွက်အရန်ကြောက်စရာကောင်းပါလိမ့်။ယောဂထိန်းချုပ်ရေးစင်တာမှပြောကြားခြင်းအရ mRNA နည်းပညာသည်ဆယ်စုနှစ်ပေါင်းများစွာလေ့လာပြီးအသေးစိတ်စမ်းသပ်မှုများပြုလုပ်ခဲ့တော်လဲအသစ်စမ်းတစ်ခုဖြစ်တယ်လို့ဆိုပါရယ်။၎င်းသည်ကိုယ်ခန္ဓာအားပရိုတင်းများပြုလုပ်ရန်သင်ကြားပေးပြီးကိုယ်ခန္ဓာစွမ်းအားတုံ့ပြန်မှုကိုဖြစ်ပေါ်စေပါရယ်။အဆိုပါတရားစွဲဆိုမှုပယ်ချခံရတဲ့အလုပ်သမားများက
Methodist employees upset about being required to get a COVID vaccine to
Methodist ဝန်ထမ်းများသည်သူတို့ရဲ့အလုပ်များကိုဆက်လက်လုပ်ကိုင်နိုင်ရန်အတွက် COVID ကာဝယ်ဆေးထိုးရန်လိုအပ်တယ်ဆိုတာကိုစိတ်ဆိုးနေကြတာပါ။အဆိုရစီမင်းစည်းကမ်းများအရပုဂ္ဂလိကကံပဏီများကဝန်ထမ်းများကိုကာဝယ်ဆေးထိုးရန်တောင်းဆိုနိုင်တာကိုတရားသူကြီးကထောက်ပြခဲ့ပါတယ်။Pennsylvania တက္ကသိုလ်မှဥပဒေကျန်းမာရေးမူဝါဒနဲ့ဆေးဘက်ဆိုင်ရာကျင့်ဝတ်တို့ကိုသင်ကြားပေးတဲ့ပေါမောက်ခ Eric Felden မှဝန်ထမ်းများပြောသူဒါကအတင်းချက်ပြုလုပ်ခြင်းမဟုတ်ဘူးလို့သူကဆိုပါတယ်
။ So can the hospital do that? It surely can. When an employer says you need to get vaccinated if you want to continue to work here.As opposed to compulsory vaccination, which literally means holding people down.
တကယ်လို့ဆေးရုံကဒါကိုလုံနိုင်လားလို့မေးရင်တေချာပေါ့လုံနိုင်ပါလေ။တကယ်လို့သင်ဒီမှာဆက်လုပ်ချင်တယ်ဆိုရင်ကာဝယ်ဆေးထိုးဖို့လိုတယ်လို့အလုပ်ရှင်ကပြောတဲ့အခါဆိုလိုတာကလူတွေကိုဖိအားပေးတာနဲ့အထိုးသွင်းတာကိုဆိုလိုတာပါ။အလုပ်ရှင်တွေမှာအဲ့ဒါကိုလုပ်ရန်အလိုရှိတာဒါမှမဟုတ်သဘောတူညီချက်ရှိမရှိဆိုတာကိုပဲဆုံးဖြတ်ပါလိမ့်မယ်။ဘယ်သူမှမဖြစ်မနေကာဝယ်ဆေးမထိုးရပါဘူး။ဒါကအလုပ်အကိုင်အတွက်စီကံချက်တစ်ခုဖြစ်လို့ပြောကြားကြပါလေ။အလားတူတရားစွဲဆိုမှုများကို New Mexico, California နဲ့မြောက် Carolina တို့မှာလည်းပြုလုပ်နေပါရယ်။ကာဝယ်ဆေးများကိုငင်းဆန်မှုရှိခြင်းသည်အသက်အစမ်းတော့မဟုတ်ပါဘူး။ ဒါပေမဲ့တချို့သူများသည်ရှည်တန်းတွေကသတင်းမှားများကိုတွေ့ပြီးတုံ့လှုပ်သွားကြတာဖြစ်ပါလိမ့်။အိုဟိုင်ယိုပြည်နယ်မှာဆေးဘက်ဆိုင်ရာဝန်ထမ်းတဦးကတရားဝင်ကြားနာမှုတစ်ခုမှာကိုဗစ်ကာဝေးဆေးမှာလူတွေကိုတန်လိုက်ဖြစ်စေတဲ့ပစ္စည်းတွေပါဝင်တယ်လို့တရားဝင်ကြားနာမှုမှာပြောဆိုခဲ့ပါလိမ့်။သူနာပြုလက်တွေ့ကျင့်ပေးတဲ့ကျောင်းသူဂျိုအန်နာအိုဗာဟော့ကကလီဗင်ဒေတာဆိုင်ရာဆရာဝန်ဒေါက်တာရှယ်ရီတန်ပန်နီရဲ့ဒါနာရီဆန်နဲ့ကိုဗစ် -19 ကာဝေးဆေးမှာတန်လိုက်စေတယ်လို့ဆိုပြီးသတ္ထုအရာတွေကလက်ခံရရှိသူရဲ့ခန္ဓာကိုယ်မှာကပ်စေတယ်ဆိုတဲ့မျှဝေထားမှုကိုသူမကခုခံကာဝေးပြောဆိုခဲ့ပါတယ
် So this is what I found out. So I have a key and a bobby pin here. Explain to me why the key sticks to me.
ဒါကိုကျမတွေးရှိတာပါကျမမှာတော့နဲ့ဘော်ဘီပင်ရှိတယ်ဒီတော့ကဘာလို့ကျမကိုကတ်နေတယ်ဆိုတာကိုရှင်းပြပါဒါကကျမရဲ့လေဘင်းမှလည်းကတ်နေပါတယ်တရရောက်ဒါကိုရှင်းပြနိုင်ရင်ကောင်းပါလိမ့်မယ်ဟုတ်တယ်ကာဝယ်ဆေးကလူတွေကိုဒုက္ခပေးပါတယ်ဤသို့သောအဖြစ်ပြက်များကိုကာဝယ်ဆေးတွင်ရနိုင်ပါသလားဆိုတဲ့မေးခွန်းကတော့ဖြစ်ပေါ်နေပါတယ်မင်းတို့ဆိုတဲ့ရော့ချက်စတာရှိမာယိုကလီနစ်ဆေးကန်းရဲ့ကာဝယ်ဆေးသုတေသနအဖွဲ့ဒါရိုက်တာဒေါက်တာဂဲရီပိုလန်ကယခုလိုပြောဆိုပါတယ်
No I mean it is laughably ignorant I mean these are wild claims that are
ရည်စရာမဟုတ်ပါဘူးဒါကမသိနားလေတဲ့လူတွေအတွက်ရည်စရာကောင်းတာပါမြည်သည့်အချက်လက်မှမရှိတဲ့ဗျံပဒပြောဆိုမှုဖြစ်ပါတယ်တကယ်လို့ဒီကာဝယ်ဆေးများကစိတ်မချရပါက99ရာခိုင်နှုန်းသောကျွန်ုပ်တို့ဒီကာဝယ်ဆေးကိုတောက်လိုက်မယ်လို့ထင်ပါသလားကာဝယ်ဆေးဆိုင်ရာလုတ်ပိုင်ခွင့်အာဏာကိုပြင်းပြင်းထန်ထန်ဆန့်ကျင်နေသောအမေရိကန်တလွှားရှိလုပ်ငန်းခွင်များတွင်ခိုင်ခိုင်မာမာဆန့်ကျင်သောအန်တီဗက်ဆာလို့ခေါ်တဲ့ကာဝယ်ဆေးထိုးဆန့်ကျင်မှုတွေများစွာရှိလာနေပါတယ်ဩစတြေးလျမှာလည်းကာဝယ်ဆေးထိုးရေးကိုစန့်ကျင်လှုပ်ရှားမှုများလည်းရှိပါသေးတယ်။ COVID-19 ကာဝယ်ဆေးများကိုအသုံးပြုရန်အတည်ပြုပြီးကတည်းကဖက်ဒရယ်ကျန်းမာရေးအရာရှိများနဲ့ကျွမ်းကျင်သူများကခြိတုံချတုံဖြစ်နေကြသောလူတို့ကိုတိုက်ခိုက်ပြောဆိုနေပါသေးတယ်။ကာဝယ်ဆေးထိုးခြင်းအားတားဆီးရန်အင်အားကြီးမားနေပြီးကူးစက်ရောဂါကိုဖယ်ရှားရန်အဓိကအတားဆီးဖြစ်နိုင်တယ်လို့လူအများကပြောဆိုနေကြပါသေးတယ်။ပြည်နယ်နဲ့တိုင်းဒေသကြီးဝင်ကြီးများနဲ့ဝင်ကြီးချုပ်များသည့်ဝင်ကြီးအဖွဲ့ဝင်များအစည်းအဝေးတွင်ကာကွယ်ဆေးထိုးခြင်းကိုပုံမှန်ပြန်လည်သုံးသပ်ကြပါသည်။သင့်ဘာသာစကားဖြင့် COVID-19 ကူးစက်ရောဂါကိုတုံ့ပြန်သောလက်ရှိကျန်းမာရေးအထောက်အပံ့အစီအမံများကိုသိလိုပါက sbs.com.au/coronavirus တွင်သွားရောက်ကြည့်ရှုနိုင်ပါသည်။
sbs.com.au/bemisgo ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ